မြန်မာနိုင်ငံထဲမှာလက်ချိုးရည်လို့ရတဲ့အရေးအတွက်ပဲကြံတော့တဲ့နိုင်စင်ထုတ်ပုဂ္ဂလိကသတင်းစာယူတွေကဒီမိုကရေစီတူဒေးသတင်းစာရပ်ဆိုင်းသွားခဲ့ပါပြီ။ဒီမိုကရေစီတူဒေးသတင်းစာကိုမြန်မာ News Network ကထုတ်ဝေတာဖြစ်ပြီးငွေကြေးထောက်ပံ့မှုကတော့ SkyNet Media လုပ်ငန်းလုပ်ကိုင်နေတဲ့ရွှေသံလွင်ကုမ္ပဏီကြီးဖြစ်လို့သတင်းစာလုပ်ငန်းနဲ့ပတ်သက်ပြီးအင်အားကြီးကုမ္ပဏီကြီးတောင်မခံနိုင်တော့တဲ့သဘောကိုတက်ရောက်သွားစေပါတယ်။သတင်းစာတိုင်းမှာအလုပ်လုပ်နေတဲ့ဝန်ထမ်းတချို့ပြောပြခြင်းအရာကတော့ပုံနှိပ်တိုက်မှာပေးရမယ်သိန်းထောင်ကနန်းရှိတဲ့ငွေတွေမပေးနိုင်တော့တာကနေစပြီးပုံနှိပ်တိုက်ကသတင်းစာရိုက်မပေးဘဲနေတာကြောင့်နိုဝင်ဘာလ၁ရက်နေ့ကစပြီးယာယီရပ်ဆိုင်းလိုက်ရတယ်လို့သိရပါတယ်။ဒီဇင်ဘာလ၁ရက်နေ့မှာတော့စီမံခန့်ခွဲမှုအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ထုတ်ဝေမှုကိုအချိန်ကန့်သတ်မဲ့ရပ်ဆိုင်းလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာပုတ်ကလစ်ကသတင်းစာတွေထုတ်ဝေခွင့်ပြုခဲ့တာ2013ခုနှစ်ဧပြီလမှာဖြစ်ပါတယ်။မေလမှာတော့ဒီမိုကရေစီတူဒေးသတင်းစာဖြစ်လာမယ်ရန်ကုန်တိုင်းနေ့စဉ်ထုတ်သတင်းစာကိုရန်ကုန်မီဒီယာဂရုပကနေစတင်ထုတ်ဝေပါတယ်2014ခုနှစ်မေလရောက်တဲ့အခါမှာရွှေသံလွင်ကုမ္ပဏီကြီးရဲ့ငွေကြေးစိုက်ထုတ်မှုနဲ့မြန်မာ News Network ကိုဖွဲ့စည်းပြီးဒီမိုကရေစီတူဒေးနာမည်နဲ့ပြောင်းလဲထုတ်ဝေခဲ့တာပါဒီမိုကရေစီတူဒေးနာမည်နဲ့9နှစ်ခွဲကျော်ကာလထုတ်ဝေခဲ့ပြီးမှရပ်ဆိုင်းသွားရတာဖြစ်ပါတယ်ကုမ္ပဏီနဲ့နှိစက်တူတယောက်ပြောပြချက်အရာကတော့ရဆိုင်လိုက်ချိန်မှာပြန်ငွေသိန်းပေါင်း 9,000 ကျော်ဒေါ်လာနဲ့တွက်ရင်ဒေါ်လာ 4,000 ကျော်ကျော်ဆုံးရှုံးသွားတဲ့သဘောမျိုးအဆုံးရှုံးပမာဏကြီးမားတယ်လို့ဆိုနိုင်ပါတယ်မြန်မာနိုင်ငံကပုံနှိပ်သတင်းစာလောက8ဘာဆက်ပြီးဖြစ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ်မြန်မာနိုင်ငံသတင်းစာထုတ်ဝေလုပ်ငန်းဟာတခြားနိုင်ငံတွေနဲ့မတူအောင်တော်တော်လေးကိုထူးခြားနေပါတယ်။1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်အာနာမသိန်းခင်ရှေ့ပိုင်းကာလမှာသတင်းစာထုတ်ဝေမှုထွန်းကားခဲ့ပြီးမြန်မာဘာသာနဲ့တမကအင်္ဂလိပ်ဘာသာတရုတ်ဘာသာအပါအဝင်တခြားဘာသာတွေနဲ့ပါထုတ်ဝေခဲ့ကြပါတယ်။နောက်ပိုင်းရာစုနှစ်တဝက်နီးပါးကြာသည့်အထိပုဂ္ဂလိကသတင်းစာထုတ်ဝေခွင့်မရှိတော့တဲ့နိုင်ငံအဖြစ်ကိုဆက်ရောက်ခဲ့ရတာပါ။2013ခုနှစ်သမ္မတဦးသိန်းစင်အစိုးရလက်ထက်ပုဂ္ဂလိကသတင်းစာတွေစပြီးထုတ်ဝေခွင့်ပြုလိုက်ချိန်မှာမြန်မာနိုင်ငံမှာခေတ်စားနေတာကတော့အပတ်စဉ်ထုတ်ပုဂ္ဂလိကဂျာနယ်တွေပါအဲ့ဒီဂျာနယ်တွေဟာဂျာနယ်ရောင်းရတဲ့ငွေရောကြော်ညာကရတဲ့ငွေနဲ့ပါရပ်တည်တဲ့လုပ်ငန်းတွေဖြစ်ကြပါတယ်တချို့အလွန်အောင်မြင်တဲ့ဂျာနယ်တွေပေါ်ပေါက်ခဲ့ပြီးအမျက်စွန်းလဲကြီးကြီးမားမားရရှိခဲ့ကြတာပါပုဂ္ဂလိကကိုသတင်းစာထုတ်ဝေခွင့်ပေးလိုက်တော့ဂျာနယ်တွေထက်သတင်းတွေပိုပြီးဥမဲပြည်သူတွေကိုအရင်လိုတပတ်တစ်ချိန်မဟုတ်ပဲနှိမ့်စဉ်သတင်းတွေတင်ဆက်ပေးနိုင်မယ်သတင်းစာတွေလည်းရောင်းကောင်းလိမ့်မယ်ကြော်ညာတွေရပြီးမျက်စွန်းလိမ့်မယ်လို့ထုတ်ဝေသူတွေကမျှော်လင့်ခဲ့ကြပါတယ်ဒါပေမဲ့တကယ်တကယ်ထုတ်ဝေတဲ့အခါမှာတော့အထင်နဲ့အမြင်ရဲကုန်ကြပါတယ်အကြောင်းကတော့ကြော်ညာတွေထင်သလောက်မရခဲ့တဲ့အတွက်အချုံးခံပြီးထုတ်လို့ဖြန့်ဖြူးရတဲ့အနေအထားရောက်ကုန်ကြတာပါအဲ့ဒီအချိန်ကကြော်ညာအများစုဟာရုပ်သံမီဒီယာဘက်ကိုရောက်နေကြလို့ဖြစ်ပြီးပုံနှိပ်လုပ်ငန်းအတွက်နည်းနည်းလေးပဲရတာကိုလေအစိုးရသတင်းစာနှစ်ဆောင်နဲ့နာမည်ကြီးဂျာနယ်တချို့ကဝေစုအများဆုံးယူသွားလို့ပါပဲနောက်ဆုံးပုဂ္ဂလိကပိုင်းနှစ်စဉ်ထုတ်သတင်းစာတော်တော်များများဟာအချိန်ကာလသိပ်မကြာပါပဲငွေကြေးဆုံးရှုံးမှုကြီးမားစွာနဲ့ရပ်ဆိုင်းကုန်တာမြင်တွေ့ရပါတယ်အဲ့ဒီကာလဒီပြိုင်နက်ထဲနောက်ထပ်ဖြစ်ထွန်းမှုတစ်ခုကတော့မြန်မာနိုင်ငံမှာမိုဘိုင်းဖုန်းအသုံးပြုမှုတွင်ကျလာခြင်းပါသမရဟောင်းဦးသိန်းစိန်လက်ထက်ကနော်ဝေးအခြေစိုက်တယ်လီနောနဲ့ကာတာအခြေစိုက်ဦးရီဒူးကုမ္ပဏီတစ်ခုကိုမိုဘိုင်းအော်ပရေတာလုပ်ငန်းခွင့်ပြုပြီးနောက်ဖုံးသွင်းဆွဲသူအရေးအတွက်တစ်ချိန်တိုးတွန့်မြင့်လာခဲ့ပါတယ်။ဒီပြိုင်နက်ထဲအင်တာနက်ပါအသုံးပြုရလွယ်လာတော့ Facebook လိုလူမှုကွန်ရက်စာမျက်နှာအသုံးပြုသူလည်းအလွန်များပြားလာခဲ့ပါတယ်။လူမှုကွန်ရက်အသုံးပြုသူများလာလေပရိသတ်နောက်လိုက်တဲ့သတင်းဌာနအားလုံးလိုလိုလောက်ငကူက website လောက်မှာပဲသတင်းတွေတင်နေရကနေ Facebook စာမျက်နှာပေါ်တင်လာကြတာဖြစ်ပါတယ်အားလုံးလုံလုံလောက်ဟာသတင်းတွေကိုအခမဲ့ဖတ်ရှုခွင့်နဲ့တင်ထားတာဖြစ်ပြီးကြော်ညာကနေဝင်ငွေရှာတာမျိုးပါဒီတွေ့သတင်းစစ်မှုပုံသဏ္ဍာန်ပြောင်းလဲလာပြီးမိုဘိုင်းဖုန်းတစ်လုံးရှိုံအင်တာနက်အသုံးပြုရယုံနဲ့သတင်းတွေအခမဲ့ဖတ်ရှုလာနိုင်တဲ့အခြေအနေကိုရောက်ရှိလာပါတယ်ဒါတွေမကနေ့စဉ်ထုတ်သတင်းစာတွေလိုတစ်ရက်နောက်မကျပဲအချိန်နဲ့တပြေးညီဖတ်ရှုလို့လည်းရလာပါတယ်အဆိုပါ Digital Line လုံးကြီးဟာအသက်ရှင်ကြံရင့်နေတဲ့ပုံနှိပ်မီဒီယာတချို့ကိုရက်ခတ်ဖယ်ရှားပစ်လိုက်ပြန်ပါတယ်အဲဒီကာလအတွင်းမှာပဲ လက်ကျန်အပတ်စဉ်ထုတ်ဂျာနယ်နဲ့နှင်းစဉ်သတင်းစာတချို့ရပ်ဆိုင်းသွားတာလည်းတွေ့မြင်ရပြန်ပါတယ်။အခုဆိုလက်ကျန်ပုတ်ကလစ်ကနှင်းစဉ်သတင်းစာတွေဟာ digital platform နဲ့ပူးတွဲပြီးရှင်းသန်အောင်စီးပွားရေးဖြစ်ထွန်းအောင်ရုန်းကန်ကြိုးစားနေကြတာမြင်တွေ့ရပါတယ်။ထူးခြားတာတစ်ခုကတော့ဒီနေ့အချိန်အောင်မြင်ရှင်းသန်နေတဲ့7 day သတင်းစာ11သတင်းစာနဲ့စံနှုန်းချင်းသတင်းစာတွေဟာသူတို့ပုံနဲ့ထုတ်ဝေမှုကနေအမျက်စွန်းတွေရနေပါတယ်ဆိုတော့သတင်းစကားတော့မကြားသိရခြင်းပါ။ကြံတဲ့မြန်မာ Times နဲ့ Voice လိုသတင်းစာတွေကရုန်းကန်နေရဆဲဖြစ်ပါတယ်။တကယ်တော့ပုံနဲ့သတင်းစာတွေစီးပွားရေးအရာတပြေးပြေးကြာရှုံးလာတာကတော့ကဘာမှလည်းဖြစ်ခဲ့ဖြစ်နေစေပါ။လက်ရှိမြန်မာပုံနဲ့သတင်းစာရဲ့သတင်းဖြန့်ဝေမှုလုပ်ငန်းကိုပုံနဲ့တက်တက်မဟုတ်ပဲ Digital ဘက်အောင်မြင်အောင်ပြောင်းလဲတွက်ဆက်နိုင်ပါမှစီးပွားရေးရတွက်ချေကြိုက်တဲ့ပုံသဏ္ဍာန်တစ်ခုရအောင်တိစောက်နိုင်မှာမှနေ့စဉ်သတင်းစာတွေဆက်လက်ရှင်းသန်နိုင်မယ်ဖြစ်ကြောင်းပါ